路径的设定，今生这把子，都灭大双个把乱。ကျောင်းမျိုးမျိုးနဲ့နိုင်ငံရချားမှာရောက်နေကြတဲ့မြန်မာပြည်များစွာပင်ဖြစ်ပါတယ်ခေကောင်းစဉ်ကထွက်ခဲ့ကြတဲ့မြန်မာပြည်အခြေတကျရှိနေကြသလိုခေမကောင်းတဲ့ကာလများမှာအုပ်စုလိုက်ရွာလိုက်ထွက်လာကြသူတွေလည်းမနှဲပါဘူးနိုင်ငံတကာအနှံ့ကဘာရရမှာရောက်ရှိနေကြပြီဖြစ်ပါတယ်အိနီချင်းဖြစ်တဲ့ထိုင်းနိုင်ငံမှာဆိုရင်အများဆုံးလို့ပြောနိုင်ပါတယ်မြန်မာစကားစံကိုနေရာတော်များများမှာကြားမှာဖြစ်တယ်လို့ရုံးကန်လှုပ်ရှားနေကြတဲ့မြန်မာလူမျိုးတွေကိုလည်းဟိုမာဒီမှာအလွယ်တကူစုံတွေ့နိုင်ပါတယ်အခိုက်အတန့်အဖြစ်ထိုင်းနိုင်ငံကိုအခုလိုရောက်ဆင်မှာကို့မြန်မာလူမျိုးတွေရဲ့ဒလေးစရိုက်ငွေအသက်တွေနဲ့မကြခဏစုံရစ်ပါတယ်နာနဲ့9နာရီခွဲအာယုန်တက်ကာလဝန်းကျင်မှာအမှောင်တူတဲကဖောက်ထွက်လာတဲ့ကြေးစီတန်းကရွာကိုလွမ်းဆွစီပါတယ်ဆုံးကန်ကြွားတဲ့တန်ဃာတန်းကကြေးစီသမားရဲ့နောက်မှာကက်လျက်ဖြစ်ပြီးကျိုင်းဆွဲဆုံးပြတ်ထမ်းတဲ့လူငယ်လေးတွေကတန်ဃာတော်များရဲ့အနောက်မှာဖြစ်ပါတယ်နာနဲ့စောစောထဆုံးချက်ပြီးလောင်းလူကြတဲ့ဒကာတော်မတွေရဲ့စေနာသရာတရားကလည်းလေးစားစရာပင်ဖြစ်ပါတယ်။အမေရိကဥရောပစတဲ့အမိမြေနဲ့အဝေးမှာရောက်နေတဲ့မြန်မာတွေလည်းဆုံးလောင်းလူချင်းရန်ကန်ရှင်ပြူချင်းစတဲ့ကုသိုလ်မင်္ဂလာကိစ္စတွေကိုပြုကျင်လွန်းလွန်းအားရက်တွေမှာမြန်မာနိုင်ငံပြန်ကြသူတွေနှစ်ဆင်ရှိနေပါတယ်။မြန်မာနိုင်ငံအထိမသွားရောက်နိုင်ရင်တောင်ထိုင်းနိုင်ငံလူမြန်မာနဲ့ဒလိစရိုက်ဘာသာသာသနာတူတဲ့တိုင်းပြည်တွေမှာအလုလာလုကြတဲ့မြန်မာတွေများတဲ့တိုင်းပြည်တွေမှာဒီခွင့်ရေးတွေကိုဆောင်ရွက်ပြုလုပ်ခွင့်ရရှိနိုင်ပါတယ်။တချို့မိသားစုတွေဆိုရင်နှစ်နိုင်ငံနယ်စပ်မှာရှိနေကြတဲ့မြန်မာဘုန်းတော်ကြီးအကြောင်းတွေစီရောက်လာပြီးရှင်ပြူနာသခြင်းရမ်းခံခြင်းမင်္ဂလာတွေကိုလာရောက်ကျင်းပကြတာတွေ့ရပါတယ်။ထိုင်းနိုင်ငံမှာလာရောက်လုပ်ကင်စားတော့ကြတဲ့မြန်မာလူဦးရေတိမ့်ကျော်မှတည်ကြပါတယ်။ဒါကတရားဝင်နေထိုင်သူတွေကိုပြောတာပါ။စာရွက်စရမ်းနဲ့နိုင်ငံကူးလက်မှတ်နေထိုင်ခွင့်ဗီဇာစတာတွေကိုဘယ်လိုလျှောက်ထားရမယ်မှန်းမသိကြလို့တရားမဝင်နေထိုင်သူတွေကလည်းတရားဝင်နေကြသူစည်ရင်ထက်ပိုများမှာဖြစ်ပါတယ်။နေဆန်းမျိုးတွေမှာစပိန်ကိုစီနဲ့လှုပ်ရှားနေကြတဲ့မြန်မာတွေကလမ်းမတွေပေါ်မှာအတော်များပါတယ်။ထိုင်းပလိတ်ကဖမ်းပြီးတော့နေဆက်ပြန်ဖို့တော့လေပိုပြီးမကြခင်မှာသူတို့တွေအားလုံးမြန်မာပြည်မပြန်ကြပဲထိုင်းမက်ကန်မှာပြန်ရောက်နေပြီဖြစ်ပါတယ်။လော့စင်ဂျလီမျိုးမှာနေကြတဲ့စပိန်လူမျိုးတွေလိုပါပဲ။အမေရိကန်နာဝကကဖမ်းပြီးမက္ကဆီကိုပို့တော့လေများမကြမီမှာတနည်းနည်းနဲ့မူလနေရာပြန်ရောက်လာကြတာပဲဖြစ်ပါတယ်။ဘန်ကောက်ကနေနေဆန်းမြို့လေးတစ်မြို့စီသွားတဲ့ဗတ်စကားကိုစီးပစ်တဲ့အခါမြန်မာစကားပြောနေသူအချို့ကိုတွေ့ရပါတယ်။အများစုကထိုင်းဘာသာစကားနဲ့ပြောနေကြပါတယ်။သူတို့ကိုထိုင်းလိုပဲထင်ရပါတယ်။ခီးဆုံးကန်ဒီခွေရဥဆိုတဲ့စခန်းမှာဗတ်စကားတွေပေါ်ကခီးစဲတူးချင်းစီကိုပလိတ်ကလက်မှတ်စစ်ပါတယ်။အဲ့ဒီမှာအခုနောက်ကထိုင်းစကားပြောနေသူအတော်များများဟာမြန်မာနိုင်ငံကူးလက်မှတ်တွေထုတ်ပြကြပါတယ်။ဒီတော့မှသူတို့တွေမြန်မာတွေဆိုတာအတီအလင်းသိရပါတော့တယ်။တောင်းရောက်ဆောင်တော့ကြီးတော့ဟုတ်ဟန်မတူပါဘူး။အခြေအနေအရသူတို့တွေလည်းအဆင်ပြေအောင်နေရတဲ့သဘောပင်ဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ထိုင်းနိုင်ငံမှာနေထိုင်အလုပ်လုပ်နေကြတဲ့မြန်မာတွေထိုင်းစကားတတ်တော့ဘာသာပြန်အကူမလိုပဲကိုယ့်ခြေထောက်ပေါ်မှာကိုယ်တိုင်ရပ်တည်နိုင်ပါတယ်။ဒီဖက်စကားပေါ်မှာပဲနေထိုင်ခွင့်စာရွက်စရမ်းသို့မဟုတ်နိုင်ငံကူးလက်မှတ်မပါတဲ့မြန်မာတွေဟာဖမ်းခံရပါတယ်။မျက်စိတငယ်နားတငယ်နဲ့ပလက်ရဲ့ခေါ်ဆောင်မှုနောက်ကိုလိုက်ပါသွားရှာတဲ့သူတို့တွေဟာကရုဏာတက်စရာပင်ဖြစ်ပါတယ်။ဒီဖက်စကားကြီးကိုစီးပြီးထိုင်းရဲ့နေဆန်းမြို့ဖြစ်တဲ့မဲဆောက်ကိုရောက်မယ်ပြီးတော့မြန်မာနေဆန်းမြို့ဖြစ်တဲ့မြဝတီမြို့ကိုဖြတ်ပြီးမိုးရက်မြေများစီစုခီးဆက်ကြမှာဖြစ်ပါတယ်။အခုလိုလမ်းခုလက်မှာအဖမ်းခံရရှာတော့သူတို့ရဲ့အိမ်အပြန်လမ်းကမဖြောင့်ပြူးကြပါဘူး။သူတို့ကိုမျှော်နေကြမဲ့မိသားစုဆွေမျိုးသားချင်းတွေကလည်းဘာဖြစ်လို့ဖြစ်မှန်းမသိသလိုဘယ်ကိုလိုက်လို့လိုက်ရမှန်းမသိတဲ့အခြေအနေများပင်ဖြစ်ပါတယ်။လာဝကနဲ့ပလိတ်ကတော့သူတို့တောင်းဝန်ရနေထိုင်ခွင့်လက်မှတ်မရှိသူတွေကိုဖမ်းရမှာဖြစ်ပါတယ်။ဒါကတော့နိုင်ငံတကာဘယ်မှာပဲဖြစ်ဖြစ်တောင်းဝန်ရဒီလိုပဲလုပ်ကြတာဖြစ်ပါတယ်။ကို့လူမျိုးတွေအဖမ်းခံရလို့သူတစ်ဖက်သားကိုအပြစ်ဖို့နေလို့မဖြစ်သေးပါဘူး။ဒါတွေဘာကြောင့်ဖြစ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုရှာရမှာဖြစ်ပါတယ်။အဲ့ဒါကတော့ထိုင်းနိုင်ငံမှာနေကြတဲ့မြန်မာတွေအချင်းချင်းပညာပေးရမှာဖြစ်ပါတယ်။နေထိုင်ခွင့်မရှိတဲ့အခါအခုလိုအဖမ်းခံရမှုတွေ၊ဒဏ်ငွေဆောင်ရမှုတွေနဲ့လက်ပေးရမှုတွေဖြစ်တတ်တယ်ဆိုတာနားလည်ထားဖို့လိုပါတယ်။သူတို့တိုင်းပြည်မှာနေမယ်ဆိုရင်သူတို့စည်းကမ်းဥပဒေများကိုနားလည်ထားမယ်ဆိုရင်ပြဿနာကင်းကင်းရှင်းရှင်းနဲ့ရပ်တည်နေထိုင်လို့ရပါတယ်။ရက်ပိုင်းမျှထိုင်းနိုင်ငံကိုရောက်ခဲ့တော့လေကိုယ့်လူမျိုးတွေနဲ့ပတ်သက်တဲ့ဇလန်းတွေကများစွာပင်ဖြစ်ပါတယ်။တချို့ကစိတ်ဝင်စားစရာ၊ဂုဏ်ယူစရာကောင်းသလိုတချို့ကြတော့စိတ်မကောင်းစရာတွေဖြစ်ပါတယ်။ပညာသင်ကြားခွင့်မရရှာတဲ့ကလေးများလူငယ်လူရွယ်များကိုတွေ့ရမှာဖြစ်သလိုဘဝပြက်ပြီးဖြစ်သလိုနေနေကြတဲ့မြမတွေလည်းဒုနဲ့ဒီဖြစ်ပါတယ်။ကိုယ့်လူမျိုးတွေအစဉ်ပြေဖို့ဆိုတာကိုယ်တိုင်းပြည်မှာအုပ်ချုပ်နေကြတဲ့အစိုးရအနေနဲ့ ပြည်သူလူထုနဲ့ပတ်သက်တဲ့ထိုက်တန်တဲ့တာဝန်တွေယူရမှာဖြစ်ပါတယ်။တာဝန်အပြည့်ရှိသူတွေတာဝန်ကျေကြပြီးမြန်မာပြည်ရဲ့ဘဝအထွေထွေအားလုံးအဆင်ပြေအောင်မြင်ကြပါစေကြောင်းဆန္ဒပြုလိုက်ပါတယ်။တရားမပေါင်းသူတော်ကောင်းသူစင်ရဲ့ကင်းပြောက်ချမ်းသာရောက်ရေးကိုစိတ်နှစ်ဖျားချမ်းမှချမ်းသာကြပါစေ
။ကင်းရှင်းကြပါစေ။ဒုမြတာဆောင်ကပါလွန်ငြိမ်းချမ်းကြပါစေ။